ွန်ခဲ့တဲ့ဧပြီလကဝပြည်သွေးစည်းညီရေးပါတီနဲ့ဝတပ်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းစားမှာကျင်းပပါတယ်။ဝစစ်ပြည်8000ကျော်လောက်လက်နေကြီးငယ်မျိုးစုံနဲ့စီရေးပြကြပါတယ်။စီရေးပြအခမ်းအနားတွေမှာနေပြည်တော်ပြည်ရင်ပန်းစားဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်။ဒါကြောင့်ဝတွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တတ်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချရေးအဖွဲ့ကတုံ့ပြန်ပါတယ်။တာမန်စီရေးပြပွဲတာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါတယ်။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြည့်အကန့်ရက်ဆဲခဲ့တာဖြစ်ပါတယ်။ဘာသာကျုပ်စာရမ်းမှာလက်မှတ်ထိုးတာမဟုတ်ပါဘူး။ထောက်လိုင်းရင်းရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြည့်ရပြီးစီးပွားရေးဝင်လောက်တာဖြစ်ပါလေ။1989က2017အထိအနည်း20ကျော်တိအစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါပဲ။ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရနဲ့ဝတ်တပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှိုးမှာလက်မှတ်ထိုးပါတယ်။ဒီနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဥရှောင်းမင်းလျံခေါင်းဆောင်တဲ့ဝါညင်းညင်းရေးအဖွဲ့2020ဒီဇင်ဘာ25ရက်နေ့ပန်ဆန်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွတ်တော်ကိုဝါကိုယ်စားလှယ်ဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်6လကြာတော့အစိုးရညင်းညင်းရေးကော်မတီတို့ကဦးသိန်းစောနဲ့ဝါကိုယ်စားလှယ်ဦးကျောက်ကော်အန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်။ရခိုင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ်
။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းနှစ်ပုံမှန် 56 မှာဝနယ်ကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်။ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝနယ်မှာကျင်းပခွင့်မပြုပါဘူး။ဝါအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝါဒီတပ်မှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူး။ဝါနယ်မြေမှာဝါတပ်ဖွဲ့ကလဲပြီးဘယ်သူမှလက်နက်ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူး။ကိုပိုင်အုပ်ချုပ်ရေးအရှိဆုံးဟာဝါဒီတပ်ဖြစ်ပါတယ်။ပထဝီအနေအထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝါနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါပဲ
တရုတ်ပြည်ဘက်မှာဝါတိုင်းရင်သား9သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ9သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်နာမျိုးရှိပေမဲ့ဝါသွေးစည်းညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြိုင်ဆိုင်မဲ့အဖွဲ့အစည်းဝါနယ်မြေမှာမပေါ်သေးပါဘူးဒါဟာဝါအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝါအဖွဲ့ဟာဘို့ချုပ်ကံမှုစနစ်ကိုကျင့်သုံးပါလေကိုယ်ပိုင်တဲ့ကိုကာကွယ်နိုင်ဖို့ကိုယ်ပိုင်တဲ့တွင်ကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလေပြည်내ထီထောင်ရေးမှအရေးကြီးပါတယ်စစ်အင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်နေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူ
းသဘောဆဆုကြည်ကတော့နိုင်ငံရေးဆွေးနွေးနိုင်ဖို့အတွက်တပြည်လုံးအပြည့်အခက်ရက်စဲရေးသဘောတူစာချုပ်NCA ကိုလက်မှတ်ထိုးရမယ်လို့ဝါအဖွဲ့ကိုပြောပြတဲ့တဝန်လွှာမှာဖော်ပြပါတယ်ဝါအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခိုင်ရပ်တည်ချက်ကိုထပ်မံအတည်ပြုပြောဆိုပါတယ် NCA တတန်း3နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စုကွဲသွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝါအဖွဲ့ကချင်းအဖွဲ့ရှမ်းအဖွဲ့ကိုးကအဖွဲ့တာရင်အဖွဲ့မိုင်းသားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးဝါအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FBNCC ကိုဖွဲ့စည်းထားပါတယ်။လွန်ခဲ့တဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်။ဝါဦးစည်းတဲ့ခုနှစ်ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါပဲ။ခုနှစ်ဖွဲ့အုပ်စုမှာဝါနဲ့မိုင်းလာအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါပဲအစိုးရဘက်ကအပြည့်ရစာချုပ်အရင်လက်မှတ်ထိုးဖို့လိုလားပါလေ ဒါပေမဲ့ဝတ်တပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရစဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်နေကြမှုရပါတယ်ခင်ဗျာ